မေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံဟာအမေရိကန်စိုက်ပျိုးရေးထွက်ကုန်တွေကိုဝယ်ယူဖို့ပေးထားတဲ့ကိရိကိုအကောင့်ထဲပေါ်ဖို့ပြက်ကွက်နေတယ်လို့ကြေညာပရင်းကဆွဆွဲလိုက်ပါတယ်။အခုလို Twitter ကနေဆွဆွဲကြဟာတနိုင်ငံကုန်သွယ်ကုန်စည်ရေးကြားမေလအတွင်းကပြက်လူနေပါဖြစ်ခဲ့တဲ့စူးလီပွဲတွေပြန်လည်စတင်ခဲ့တဲ့အခုတရင်မှအတွင်းထွက်ပေါ်လာတာဖြစ်ပါတယ်။နေသက်မှာမက္ကဆီကိုလုတ်နေတာတွေတိတ်ကောင်းနေပေမဲ့ကျုပ်နိုင်ငံကတော့ကျွန်တော်တို့ရဲ့လက်သမားကြီးတွေစီကဝယ်မယ်လို့ပြောထားတဲ့စိုက်ပျိုးရေးထွက်ကုန်တွေနဲ့ပတ်သက်ပြီးစိတ်ပြအောင်လုပ်နေပါတယ်။သိမကြခင်ဝယ်မယ်လို့ပြောနေပါတယ်လို့လည်း Twitter မှာရေးသားခဲ့ပါတယ်။တရုတ်ကုန်ပစ္စည်းတွေအပေါ်ဒေါ်လာဘီလီယံ300တန်ဖိုးရှိတဲ့အခွန်စိတ်ကြမှုမလုပ်တော့တာကြောင့် American Threat အစားတောက်နဲ့ Security Threat ကပမာဏအမြောက်အများကိုတရုတ်နိုင်ငံကဝယ်ယူလိုက်မယ်ဆိုပြီး G20 Osaka ထိပ်သီးအစိုးရဝယ်အပြီးမှာသမ္မတ Trump ကကြေညာထားခဲ့တာပါ။အခုလိုကုန်သွယ်ကိစ္စညင်းပေါ်လာတာမှာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာလုံငွေပြနေတာကိုရှော့ချဖို့ဟာသမ္မတ Trump ရဲ့အဓိကရည်မှန်းချက်ဖြစ်ပြီးတရုတ်နိုင်ငံက American ဤပညာတွေကိုခိုးယူနေတယ်လို့လည်းသူကဆွဆွဲထားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကလေးကနှစ်နိုင်ငံအကြားအပြာအအခွန်တိုးပြီးကောက်ခံခဲ့တဲ့တန်ဖိုးပမာဏဟာအခုဆိုရင် American Dollar Billion 360ရှိနေပါပြီခင်ဗျာ။